တရုတ်နိုင်ငံကကလင်းငယ်ရီချာမှာဒီအသက်ရှူလမ်းကြောင်းဆိုင်ရာဖျားနာမှုတွေတိုးပြီးတော့ဖြစ်နေတာနဲ့အဆောက်အအုံနမိုနီးယားရောဂါအဆုလိုက်ဖြစ်နေတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်ရှင်းပြဖို့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရုတ်အာဏာပိုင်တွေအစောပိုင်းကထုတ်ပြန်ထားတဲ့ဒီအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေနဲ့ဆက်ဆက်နေသလားဆိုတာမရှင်းလင်းဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ထုတ်ပြန်ချက်မှာပြောကြားထားပါတယ် တရုတ်နိုင်ငံမှာနိုဝင်ဘာလ17ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံထဲမှာအသက်ရှူလမ်းကြောင်းပြဿနာနဲ့ဖျားနာသူတွေတိုးနေတယ်လို့တရုတ်အမျိုးသားကျန်းမာရေးကော်မရှင်တာဝန်ရှိသူတွေကပြောကြားခဲ့ပါတယ်သူတို့ကတော့ကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေဖယ်ရှားပေးခဲ့တာနဲ့တုတ်ကွေးကလင်းငယ်တွေကြားကူးစက်တဲ့ RSV လို့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါမိုက်ကိုပလာစမာပိုးကြောင့်ဖြစ်တဲ့အဆောက်အအုံယောဂါကိုဗစ်ကပ်ရောဂါတွေကြောင့်ဖြစ်တယ်လို့ပြောပါတယ် တရုတ်နိုင်ငံမြောက်ပိုင်းမှာနိုဝင်ဘာလလယ်မှာတုတ်ကွေးလိုယောဂါမျိုးဖြစ်ပွားသူတွေဟာလွန်ခဲ့တဲ့3နှစ်ကဒီလိုအချိန်မျိုးထက်ပိုပြီးတော့များနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒါကြောင့်နိုင်ငံတကာကျန်းမာရေးစီးပင်းစည်းကမ်းတွေအရကလင်းငယ်တွေကြားမှာအဆုလိုက်အပြုံလိုက်ဖြစ်နေတယ်ဆိုတဲ့ယောဂါနဲ့ပတ်သက်လို့ဈေးကမ်းအချက်အလက်နဲ့သုံးသက်ချက်တွေတခွဲကမ်းရလဒ